မခင်ပြည်တွင်အော့စမာဘင်လာဒင်ထေသွားပြီးတဲ့နောက်ပိုင်းမှာအစ္စလာမစ်အစွန်းရောက်တည်းရဲ့အယ်ခိုင်ဒါအဖွဲ့ကြီးဟာအင်အားချိနဲ့သွားပြီးအစွန်းအစမရှိတော့ဘူးဆိုတဲ့ပြောဆိုချက်တွေကိုမမှန်ဘူးလို့ညှင်းခုန်နေကြပါပြီခင်ဗ
ျကိုတန်လွင်ထုံးကလည်းသမရဥဘာမကိုတိုင်သူ့လက်ထက်မှာအော့စမာဘင်လာဒင်ကိုတုတ်တင်ခဲ့တာဟာနိုင်ငံကအကြံဖတ်မှုနှိမ်နည်းရေးအတွက်အကြီးမားဆုံးအောင်ပွဲတစ်ခုလို့ပြောထားတာမဟုတ်လားကောင်းဆောင်မရှိတော့ဒီအဖွဲ့ကြီးလည်းလှုပ်ရှားနိုင်စွမ်းမရှိတော့ဘူးဆိုတာရှင်းနေတာပဲလေ။ဒါကိုဘယ်သူတွေကပြန်ညင်းနေတာလဲ
။ကဲဒါဆိုလို့ရှိရင်ပြီးခဲ့တဲ့တနင်္ဂနွေနေ့မနက်ခင်း CBS ရုပ်မြန်သံကြား Face the Nation ဆွေးနွေးခန်းအစီအစဉ်မှာတောင်ကယ်ရိုလိုင်းနားပြည်နယ်အထက်လွှတ်တော်အမတ် Lindsey Graham ပြောသွားတာကိုနားထောင်ကြည့်ပါဦး။
The Middle East is falling apart and they're trying to spin what happened in Libya because the truth of the matter is Al Qaeda is alive and well and counterattacking Iraq. There've been doubling of Al Qaeda operatives in Iraq since we left 2500.
Iran Libya မှာဖြစ်ခဲ့တာတွေကိုတမျိုးတစ်ပုံပြောင်းသွားအောင် Islamic Wari တွေကကြိုးစားနေကြတယ်။အရှေ့လက်ပိုင်းဒေသဟာတစားစီဖြစ်ပြီးအခြေအနေမလှပါဘူး။အမှန်တိုင်းပြောရရင် Al Qaeda အကြမ်းဖက်အဖွဲ့ကြီးဟာရှင်သန်နေဆဲဖြစ်ပြီးတံပြန်တိုက်ခိုက်မှုတွေကောင်းကောင်းလှုပ်လာနေတယ်ဆိုတဲ့အချက်ပါပဲ။အမေရိကန်တပ်တွေအီရတ်ကဆုတ်ခွာပြီးနောက်ပိုင်းမှာအီရတ်နိုင်ငံထဲမှာအယ်ခိုင်ဒါအဖွဲ့ဝင်တွေနှစ်ဆတိုးလာပါတယ်။2500လောက်ရှိနေပါပြီ။ဆီးရီးယားမှာကလည်းပြဿနာတွေနဲ့အခြေအနေကပိုဆိုးလာနေပြီးနိုင်ငံရဲ့ခြားကတိုက်ခိုက်ရေးသမားတွေလည်းဝင်လာနေပါတယ်။အမေရိကန်တွေမရှိတော့လို့အီရတ်နိုင်ငံကလည်းအီရတ်နိုင်ငံဝေဟင်ကိုဖျက်ချော်ပြီးဆီးရီးယားနိုင်ငံတွေကိုလက်နက်တွေပို့ပေးနိုင်တဲ့အခြေအနေဖြစ်နေပါပြီ။ဒါအပြင်သမ္မတအိုဘားမားအစိုးရကဆွေးနွေးနေပါတယ်ဆိုတဲ့တစ်ချိန်တည်းမှာပဲအီရန်နိုင်ငံမှာအနုယူပုံလုပ်နိုင်မဲ့တန့်စင်ပြီးယူရေနီယံတွေလေးစားလောက်ပို့ပြီးပိုင်ဆိုင်လာနေပါတယ်။ဒီပုံတိုင်းဆိုရင်တော့အရှေ့လယ်ပိုင်းဒေသကြီးဟာပောက်ကွဲတော့မယ့်အခြေအနေပါပဲလို့အထက်လွှတ်တော်အမတ်လင်းစေးဂရီဟမ်ကပြောသွားတာပါ
။သူပြောတဲ့ပုံကိုကြည့်ရတာတော့သမ္မတအိုဘားမားအစိုးရနဲ့ဒီမိုကရက်တီရဲ့ကင်တွယ်ပုံကိုပို့ပြီးတော့ထိုးနှက်ခြင်းတဲ့သဘောနဲ့တူတယ်။အထက်လွှတ်တော်အမတ်လင်းစေးဂရီဟမ်က Republican Party ကမဟုတ်လား။အခုချိန်ဟာဒီနိုဝင်ဘာလ6ရက်နေ့သမ္မတရွေးကောက်ပွဲနဲ့သိပ်ပြီးတော့နှိကက်နေတော့တစ်ဖက်နဲ့တစ်ဖက်ရသမျှထုတ်နှက်နေကြပြီဆိုတာလည်းသတိထားရမယ်လေ
။ဟုတ်ကဲ့အထက်လွှတ်တော်အမတ်လင်းစေးဂရီဟမ်က Republican အမတ်ဆိုပေမဲ့သမ္မတဥပမာအစိုးရကလုပ်ခဲ့တဲ့ကိစ္စတွေကိုအပြစ်တင်တဲ့အထက်မှာလီဗျားနိုင်ငံဘန်ဂါဇီမြို့မှာအမေရိကန်ကောင်စီဝင်ရုံးတိုက်ခိုက်ခံရပြီးတာမတ်ကြီးပါတေဆုံးခဲ့ရတဲ့ဖြစ်ရလဲပါတယ်လေ။လီဗျားနိုင်ငံထဲမှာလုံခြုံမှုမရှိတာမို့လုံခြုံရေးတိုးမြှင့်ပေးပါလို့တန်ယုံလုံခြုံရေးတာဝန်ခံတွေကတောင်းဆိုခဲ့ပေမဲ့အစိုးရကလစ်လျူရှုခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ့အ
ဲ့ဒါနဲ့ပတ်သက်လို့တော့တနင်္ဂနွေနေ့ CBS ရုပ်မြင်သံကြားရဲ့ Face the Nation ဆွေးနွေးခန်းအစီအစဉ်မှာပဲဒီမိုကရက်ပါတီဘက်ကကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ် Derek Issa ကအခုလိုပြောင်းရင်းထားတယ်လေ
We were told they removed their diplomatic plates because they wanted to be invisible.They didn't put any markings on this building that was attacked because they didn't want to have people know they were there. That is not how you do security.
လီဗျားနိုင်ငံထဲမှာတာဝန်ထမ်းဆောင်ရတဲ့တပ်မှုထမ်းတွေကသူတို့ကိုလူသိအသိမခံကျင်ဘူးဆိုပြီးကားမှာတပ်တမန်တစ်စိတ်နံပါတ်ပြားတွေတောင်မကတ်ကြဘူးလေ။အခုတိုက်ခိုက်ခံရတဲ့အဆောက်အုံမှာလည်းတပ်တမန်အမှတ်အသားတိတိတသားမရှိဘူး။အဲ့ဒီတော့လုံခြုံရေးကရော့ရဲနေတာပေါ့လို့လွှတ်တော်အမတ် Derek Issa ကပြောသွားတာပါ။ဒါပေမဲ့လည်းလုံခြုံရေးတိုးမြင့်ဖို့ဘတ်ဂျက်တွေပို့ချပေးပါလို့တောင်းဆိုချက်ကိုတော့ကွန်ဂရက်စ်လွှတ်တော်ကပယ်ချခဲ့တယ်ဆိုတဲ့အကြောင်းဒီမိုကရက်လွှတ်တော်အမတ် Derek Issa ကဝန်ခံပါတယ်
။ Republican Party ဘက်ကပြောဆိုချက်တွေအားလုံးဟာတကယ်တမ်းအားဖြင့်ရေဘူးရကောက်ချက်ဆွဲပြီးသူတို့ဘက်ကသမ္မတလောင်း Mitt Romney ပြောခွင့်ရအောင်ဖန်တီးပေးနေတာပါလို့အတိအကျပြန်လည်ဆွဆွဲတဲ့သူကတော့ Maryland ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ် Elijah Cummings ပါခင်ဗျာ
။ We have a situation where we rush to a hearingwe don't have substantial evidence yet we're still gathering evidence coming to conclude
ဒီလိုရွေးကောက်ပွဲမဲဆွယ်လှုံ့ဆော်ဖို့အကြောင်းပြချက်လောင်းနဲ့တည်ဆုံးရတဲ့သူတွေရဲ့ဖြစ်ရပ်ကိုရေဘူးရကောက်ချက်ဆွဲပြောကြားနေရတဲ့ဟာတန်ဖိုးမရှိပါဘူးအမေရိကန်တန်တမန်တွေအနေနဲ့ဒီထဲမှာကပို့ပြီးပလေးတစားတန်ဖိုးထားခံရတဲ့မှာတယ်လို့ဒီမိုကရက်တစ်ပါတီဘက်ကပြန်ပြီးခြေပပြောဆိုသွားခဲ့တာပါခင်ဗျာ